ချက်မွေးမြူရေးလုပ်ငန်းရှင်တွေအနေနဲ့ကိုယ့်ရဲ့ကြက်ချံကကြက်တွေမှာဘယ်ရာသီကိုဘယ်လိုရောဂါမျိုးကြောက်တတ်တယ်ဆိုတာကိုနားလည်ဖို့လိုအပ်တယ်လို့ကိုယ့်ကြက်ချံမှာရှိတဲ့ကြက်တွေမှာဖြစ်တဲ့ဝေဒနာတိုင်းကိုပြိတ္တန်စေကုတ္တရေးနဲ့ယောဂရှာဖွေရေးလုပ်ငန်းတွေကိုနေ့စဉ်လုပ်နေတယ်လို့ရန်ကုန်မြို့အင်းစိန်မှာရှိတဲ့အောင်စေစနာကြက်မွေးမြူရေးနဲ့တားဖောက်လုပ်ငန်းမန်နေဂျာဦးသိမ်းမောင်က RFP ကိုပြောပါတယ်အောင်စေရနာကျက်သားဟုတ်လုပ်ငန်းဟာအသားသားကျက်တွေမွေးမြူတဲ့ကျက်မွေးမြူရေးလုပ်ငန်းကြီးဖြစ်တယ်လို့မြန်မာနိုင်ငံအနှံ့ကတက်မတော်ကျက်မွေးမြူရေးစခန်းတွေနဲ့ပုဂ္ဂလိကကျက်မွေးမြူရေးလုပ်ငန်းတွေကိုကျက်သားဖောက်တွေတင်ပို့နေတဲ့လုပ်ငန်းကြီးဖြစ်ပါတယ်။ကိုယ့်ရဲ့ကျက်ချံမှာကျက်ငှက်တပွေးရောဂါဖြစ်တယ်မဖြစ်ဘူးဆိုတာကိုဘယ်လိုသိနိုင်ပြီးတကယ်လို့ကျက်ငှက်တပွေးရောဂါဖြစ်ပြီဆိုရင်တော့ဘယ်လိုကာဝယ်ဆောင်ရှောက်မှုတွေလုပ်ရပါမလဲလို့အောင်စေရနာကျက်မွေးမြူရေးနဲ့သားဖောက်လုပ်ငန်းမန်နေဂျာဦးသိမ်းမောင်ကို RFP ကမေးပါတယ်။
ဘာလို့ဖြစ်မဖြစ်ဆိုတာကကျွန်တော်တို့ကတော့တမန်နဲ့မသိနိုင်ဘူးเนาะအဲ့တော့ကျွန်တော်ကျက်ချံမှာအသေးပြောင်းများလာပြီဆိုရင်တော့ကျွန်တော်ကမွေးကူးကိုကြောင်းကြားမှာပေါ့เนาะသူတို့ဒါစစ်မယ်ပြီးရင်တကယ်လို့ပိုးတွေ့တယ်ဆိုရင်ပိုးကလည်းသူတို့ဗမာပြည်မှာမဆုံးဖြစ်ဘူးအဲ့လိုအဲ့ကောင်နိုင်ငံညာသူတို့ WHO တို့ဒီပဲကောက်တော့ပိုးမျိုးကသူကဆုံးဖြစ်ဟိုဟုတ်တယ်ဆိုမှအဲ့ဒါအချိန်မှာတွေ့ပြီဆိုဘာလို့လဲဆိုရင်ချက်တွေအလုံးတက်ပြီးတော့22မီရှုပြရတာပေါ့เนาะပြီးတော့ဆေးပြန်းရတယ်ပုံဝင်ချင်းအဲ့3ကီလိုအတွင်းကတက်တယ်လည်းအောင်သက်ပြရတယ်ပေါ့နော်တက်ချပါလေ3ကီလိုမှရှိတယ်တကယ်လို့ချက်ရှိခဲ့တယ်ဆိုတော့ဗျာ3ကီလိုပါလေကိုပိတ်ထားရတယ်လူ
အခုပြောခဲ့သူကရန်ကုန်အင်းစိန်မှာရှိတဲ့အောင်စေတနာကျက်မွေးမြူရေးနဲ့တားဖောက်လုပ်ငန်းကမန်နေဂျာဦးသိမ်းမောင်ဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံကကျက်မွေးမြူရေးလုပ်ငန်းတွေဟာအောင်စေတနာကျက်မွေးမြူရေးခြံလို့စနစ်တကျနဲ့ကျက်ကောင်ကြီးများများဆဆမွေးမြူတဲ့ခြံမျိုးကရှားပါပါတယ်တနိုင်တစ်ပိုင်းမိသားစုလုပ်ငန်းတွေအနေနဲ့လုတ်ကင်တဲ့ကြက်ချံငယ်တွေကများပြီးအဲ့ဒီခြံတွေမှာခင့်မိမွေးမြူတဲ့နီးတွေကိုတုံးနေဆိုတာကမြေရုပ်ဖလာနီးတွေကိုပဲအတုံးရပါတယ်ဒီနေရာမှာခြံပိုင်ရှင်တွေရဲ့ခင့်ပညာအခြေခံနဲ့ကိုယ်တိုင်လေ့လာမှုအတွေ့အကြုံတွေပေါင်းပြီးလုတ်ကင်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာကြက်ငှက်တပွေးရောဂါဖြစ်နေပြီဆိုတဲ့သတင်းကိုတက်ဆိုင်ရာတာဝန်ရှိသူတွေကနေမျိုးတွေကမွေးမြူရေးလုပ်ငန်းရှင်တွေကိုအကြောင်းကြားတာကြိုတင်ကာကွယ်ရေးလုပ်ငန်းတွေလုပ်ခိုင်းတာကိုရှိပါပြီလားလို့လွန်ခဲ့တဲ့စနေ့လောက်ကစပြီးတောင်ကြီးမြို့ပြမှာကျက်မွေးမြူရေးလုပ်ငန်းကိုတနည်းတကျလုတ်ကင်နေတဲ့မွေးမြူရေးလုပ်ငန်းရှင်ကိုဇော်လွင့်ကို RFP ကမေးပါတယ်
။တရင်ကအခုရပိုင်းမဲ့ရှိသေးတယ်လေ။ဟိုမန္တလေးတောင်ပိုင်းမှာဖြစ်နေကြတာ။ဆက်တင်းနေပဲရှိသေးတယ်ဆိုကျွန်တော်တို့ကသူကဘာမှတီးတန့်ဘာမှလာပြီးတော့ပြောထားတာမရှိသေးဘူး။အဲမနေ့ကတော့ကျွန်တော်ခြံမှာဒီကျွန်တော်မြို့နယ်ကတီကူဦးစည်းအရာရှိဒေါက်တာထေးအောင်လာတယ်။အဲလာတဲ့ခါကျလာတော့ဦးနာဟိုကျွန်တော်ဒီကြကိစ္စပါ။ဒီ avian influenza နဲ့ပတ်သက်ပြီးတော့ဘာမှအပြုံးမတော့ပါဘူးဒီလွတ်သဘောလာတဲ့လဲတဲ့သဘောတော့ပဲရှိရလေသူ
တောင်ကွင်းကြီးမြို့ကကျက်မွေးမြူရေးလုပ်ငန်းရှင်ကိုဇော်လွင်ဖြစ်ပါတယ်ကိုဇော်လွင်ရဲ့ကြက်ချံဟာကြက်ကောင်ကြီး3000ကျော်မွေးထားတဲ့ကြက်ချံဖြစ်တယ်လို့သိရပါတယ်အောင်စေတနာကြက်သားဖောက်လုပ်ငန်းကတော့သူတို့ကြက်ချံမှာသူတို့ကိုယ်ပိုင်ပြည်ကြံဆရာဝန်ခံထားတယ်တည်တဲ့ကြက်တွေကိုရင်ခွဲစစ်ဆေးတာတွေလုပ်တယ်ဓာတ်ခွဲဆန်တန်းရမယ်ကြက်တွေကိုအင်းစိန်တီမွေးကူကဓာတ်ခွဲကန်းကိုပုတ်ပြီးစစ်ဆေးတယ်လို့မန်နေဂျာဦးသိမ်းမောင်ကပြောပါတယ်ဒါအပြင်ဈေးွက်ထဲကိုနာမကျန်းဖြစ်နေတဲ့ကြက်တွေရောက်ဖို့ခက်ခဲပါတယ်လို့လည်းအခုလိုပဲဥသိမ်းမောင်ကဆက်လက်ပြောပါတယ်
ပြီးတော့ကြက်တိုင်သမားကိုနိုင်ကသူတို့ကကြက်ချောင်လေးလာပြီးမှဖမ်းလာသူတို့သွားဖမ်းတဲ့ကမှကြက်ချောင်ကြီးလိုက်လို့ကြက်တွေကုန်နေတယ်ညီမကောင်းလို့သူတို့ကမဖမ်းဘူးအဲ့ကြက်ကသူတို့ဒီကနေ့ဇေဝရခုကြက်တွေမွေးတာကဟိုမော်ဘီလို့ပါလို့ပေါ့နော်ဟိုတန်နေလို့ပါလို့အဲ့လိုမွေးတဲ့ခါကျတော့အဲ့လမ်းမှတင်ဇေဝရင်သူတို့ကရှုံးသွားမှာလေကြက်နာကြတဲ့ကြက်တွေတိုင်းမှာရောက်ဖို့ဆိုတာနည်းနည်းခက်တယ်ပေါ့။ဘာလို့ဟိုသူတို့ကကျက်ဖမ်းတဲ့လူကလည်းကျွမ်းကျင်တယ်ပြီးတော့ဟိုရောင်တိုင်းမှာလည်းအဖွက်သုံးဖွက်ထားတာလေ။အဲကျက်တွေကိုသူတို့အမြဲတမ်းဆစ်တယ်လို့။အဲတော့ကျွန်တော်စီမှာလည်းကျွန်တော်ကဆံဝင်ရှိတယ်။ကျွန်တော်ကကျက်ကသေးပြီဆိုရင်ကျွန်တော်ကကိုယ်တိုင်ခွဲကြည့်တယ်ကျွန်တော်ဆံဝင်ခွဲကြည့်တယ်။ဘာရောဂါဖြစ်တယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့ကျက်မွေးလာတဲ့နှစ်20တွင်းအဲလိုဆူဆူဝါးဝါးသေးတာမရှိဘူး
။နေမျိုးတွေကကျက်မွေးမြူရေးလုပ်ငန်းရှင်အများစုကခြံအသေးတွေဖြစ်တယ်။ကျက်နာကြရင်ဆရာဝန်ခေါ်ရမှမသိဘူးဆရာဝန်နဲ့ဆက်သွယ်ဖို့ကလည်းမလွယ်ဘူးဆရာဝန်ကလည်းအဲ့ဒီခြံတွေကိုဂရုမစိုက်နိုင်တယ်လို့နေရီမှာဓာတ်ခွဲကန်းကလည်းမရှိဘူးအင်းစိန်ဓာတ်ခွဲကန်းကိုပုတ်ပြီးစစ်ချက်တွေယူဖို့ဆိုတာကလည်းအခက်အခဲတွေကများတယ်ကျက်နဲ့တက်ခွေးရောဂါဖြစ်ပြီးဆိုအင်မတန်စိုးရိမ်ဖို့ကောင်းပါတယ်လို့ကိုစော်လွင်ကပြောပါတယ်မွေးမြူရေးလုပ်ငန်းရှင်တွေကကျက်နဲ့တက်ခွေးရောဂါရဲ့အကျဉ်းချင်းလက္ခဏာတွေကိုသိထားကြပြီမဲ့လုံလောက်တဲ့ပညာရေးအစီအစဉ်တွေမရှိသေးတဲ့အကြောင်းကိုလည်းကိုစော်လွင်ကအခုလိုဆက်လက်ပြောပါတယ်
avian influenza ဖြစ်နေတဲ့ဒီကြဲငှက်တွေရဲ့ဒီပြင်းပဒရန်လက္ခဏာတွေကိုအကြမ်းမြင့်တော့သိထားတယ်။ဒါပေမဲ့အဲ့သိထားတာကခုနဟိုဒီပြင်းပဒရန်မီဒီယာတို့ဘာတို့ကနေပြီးတော့အဲလေ့လာထားတာတို့တခြားကိုပတာကိုစာအုပ်စာတမ်းရှာဖွေဖတ်ရှုပြီးတော့လေ့လာထားတာတို့ကနေပြီးတော့သိရတာ။အဲဆိုတော့ဌာနတွေကနေပြီးတော့ကျွန်တော်တို့ကဘာမှသင်တန်းတွေဘာတွေပေးထားတာမရှိသေးဘူး။ဒီ vaccine နဲ့ပတ်သက်ပြီးတော့ လက်ကန်းစာဆောင်တစ်ခုတော့ထုတ်တယ်ခင်ဗျာအဲထုတ်တဲ့ခါကျတော့အဲအဲ့မှာအကြမ်းချင်းရေးတာရှိတယ်အဲဒါပေမဲ့ခုနကယောဂဖြစ်နေတဲ့စိတ်ငှက်တွေရဲ့ဒီသဏ္ဍာန်လက္ခဏာတွေကဘာတွေပါဆိုတာကိုအကြည့်ပြပေါ်ပြထားတာတွေမရှိဘူး